to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါRepublican သမ္မတလောင်းဒေါ်နယ်ထရမ်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့အဓိကတာဝန်တွေမှာလူသစ်တွေနဲ့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်။တူရကီအာဏာသိမ်းကြိုးစားမှုမှာပါတယ်လို့တန်မြာရှိသူတွေကိုထည့်ဖို့ထောင်တွေကိုရှင်းထုတ်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်အတွက်ဒီကနေ့ရောက်သွားပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းတော်တွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးကြားကြမှာကတော့
နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတက်ကောင်းမွန်လုံးပါဆိုတဲ့အတွက်ကြောင့်ဒါဟိုရှင်းရှင်းပြောရင်ဘိုင်လာတိုဗစ်စစ်တသက်ပဲပေါ့လေအစီအစဉ်ကတော့
နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုဖြစ်ပါတယ်ပြည်စုံဝနပိုင်းမှာကြားကြရမှာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတားဆီးရေးအကြောင်းပြင်လွှတ်တော်မှာဆွေးနွေးခဲ့တဲ့ဥပဒေစိုးမိုးရေးနဲ့အမှုခင်ကြာဆင်းရေးဆိုင်ရာရဲတွေရဲ့ဆောင်ရွက်ချက်အကြောင်းနဲ့အိုလံပစ်ပြိုင်ပွဲကျင်းပနေတဲ့ရီယိုဒီဂျနေရိုမြို့ရဲ့ယဉ်ကျေးမှုအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မကင်ဂျူထွေတို့ကပြောပြပေးပါမယ်ရှင်
ဆီးရီးယားမှာလေကြောင်းကနေတိုက်ခိုက်ဖို့အတွက်ရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်ရက်ဖြစ်အီရန်ကနေဒီကနေ့ထပ်ထွက်ပါတယ်။ဟာမီဒန်လေတဲ့စခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်ကာနေကပထမကြိမ်လေကြောင်းတိုက်ခိုက်မှုကတော့ IS အဖွဲ့အပြင် Jihad Wadi ဖြစ်တဲ့ El Nusra Daoud လို့အရင်ကသိကြတဲ့ Jabhat Fateh al-Sham အဖွဲ့ကိုလည်းပြစ်မှတ်ထားခဲ့တာပါ။အီရန်ကလေတဲ့စခန်းကိုအုံပြုတိုက်ခိုက်တာဟာအီရန်ကိုတိုက်ခိုက်ရေးလေယာဉ်တွေမရောမှုဒါမှမဟုတ်လွှဲပြောင်းမပေးဖို့ပိတ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြားနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကယူဆပြောဆိုတာကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကပယ်ချပါတယ်။အီရန်ပိုင်နယ်ကိုအမြဲတမ်းစကန်တခုအဖြစ်အသုံးပြုဖို့ရုရှားကိုပေးတာမဟုတ်ဘူးဆိုတာကိုလည်းအီရန်လွှတ်တော်ဥက္ကဋ္ဌအလီလီရီဂျန်နီကဒီကနေ့အခိုင်အမာပြောပါတယ်။ဆီးရီးယားသမ္မတဘာရှာရဲ့အဆက်အစွယ်ကိုထောက်ပံ့ပေးတဲ့အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကလေးကရုရှားကလေကြောင်းတိုက်ခိုက်တာတွေလုပ်နေတာပါ။ဒါပေမဲ့လည်းဒီသတင်းပတ်မတိုင်ခင်အထိကတော့ရုရှားလေယာဉ်တွေဟာဆီးရီးယားဒါမှမဟုတ်ရုရှားကနေထွက်ခွာတိုက်ခိုက်တာပါ။ကောကီဆက်မြောက်ပိုင်းမော်စဒိုကူရက်ကရုရှားလေတဲ့စကန်ကနေပြန်ထွက်တာတဲ့ဟာမီဒန်ကနေသွားတာကကီလိုမီတာ2000နီးပါးခီးကိုကီလိုမီတာ900လောက်အထိလျော့သွားစေပါတယ
်။လာမယ့်နှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတတက္ကသိုလ်မေဂန်ပြည်သူတွေရွေးချယ်ဖို့၃လတောင်မလိုတော့တဲ့အချိန်မှာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဦးဆောင်မှုအပိုင်းမှာအပြောင်းအလဲတွေလုပ်နေပါတယ်။Breitbart Conservative Online သတင်းဌာနရဲ့ဒီအကြီးတန်းအမှုဆောင် Stephen Bannon ကိုသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဖြစ်တဲ့ခန့်အပ်လိုက်သလို Kellyanne Conway ကိုတော့ဒုတိယစစ်တမ်းကောက်ယူတဲ့ယာရုကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာအဖြစ်ယာရုတိုးလိုက်ပါတယ်။သူတို့ဟာအောင်မွေးခံရတာကိုနှစ်သက်သူတွေဖြစ်တယ်လို့ဘယ်လိုအနိုင်ရအောင်လုပ်မလဲဆိုတာကိုသိကြတဲ့အရေးချင်းမြင်ပါပြီးတိတ်တော်ကြတဲ့သူတွေဖြစ်တယ်လို့ Trump ကပြောပါတယ်။ Bannon ရဲ့တာဝန်ကအဓိကမဲဆွယ်လှုပ်ရှားမှုကြီးတွေနဲ့ဝန်ထမ်းတွေကိုကြီးကြပ်သွားဖို့ဖြစ်ပြီးတော့ Conway ကတော့ Trump ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးသမ္မတလောင်းနဲ့အတူမကြာခဏခီးထွက်ရမှာပါ။အခုလိုယာရုသစ်ခန့်အပ်မှုတွေကြောင့်လက်ရှိမဲဆွယ်လှုပ်ရှားမှုတွေကိုကြီးမှုနေတဲ့Paul Manafort ရဲ့လုတ်ပိုင်ခွင့်တွေကိုထိခိုက်နိုင်ပွဲရှိပေမဲ့လို့ Trump ကတော့အခုလိုရဲ့ကြောင့် Manafort အပေါ်မှာတက်ရောက်စရာဘာမှမရှိပါဘူးလို့ပြောပါတယ်။အရင်မဲဆွယ်လှုပ်ရှားမှုအဖွဲ့အကြီးအကဲ Corey Lewandowski ကို Trump ကဒီပြီးခဲ့တဲ့ဇွန်လမှာအလုပ်ဖြုတ်ခဲ့ပြီးတဲ့နောက် Manafort ကိုအစားထိုးခန့်အပ်ထားတာပါ။ Manafort ဟာ2014ခုနှစ်ကယာရုကနေဖယ်ရှားခံခဲ့ရတဲ့ရုရှားလိုလာသူယူကရိန်းသမ္မတဟောင်း Viktor Yanukovych နဲ့ဆက်ဆံရေးရှိခဲ့တဲ့အပေါ်မှာလက်တလောဆုံဆန်းစစ်ဆေးခံနေရတာပါ။ယူကရိန်းနိုင်ငံမှာ Manafort ကိုယူရပေးခဲ့တဲ့ဒေါ်လာငွေ 12.8 သန်းလျှို့ဝှက်ငွေစည်းရုံးမှတ်တမ်းတွေကို New York Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်ပိုင်းအခုလိုဒီမဲဆွယ်စည်းရုံးရေးအဖွဲ့အတွင်းမှာအပြောင်းလဲတွေကိုလှုပ်ဆောင်လာခဲ့တာပါရှင်
။တူရကီနိုင်ငံမှာထောင်ချနေသူတွေကပြစ်ဒဏ်2နှစ်အောက်ဆက်ပြီးကြာခံဖို့ကြံသေးသူအကျဉ်းသား 38,000 ကိုလွှတ်ပေးဖို့စီစဉ်နေပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမိန့်ကြေညာချက်တစ်ခုထဲမှာအကျဉ်းသားတွေလွှတ်ပေးမယ့်ကိစ္စလည်းပါလာတာပါ။အောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တယ်ဆိုပြီးမကြသေးခင်တရင်ပတ်တွေတွင်ဖန်ထားတဲ့လူထောင်ပေါင်းများစွာကိုထောင်ထဲမှာထည့်ဖို့နေရာရလာအောင်လက်ရှိထောင်ကျတွေကိုလွှတ်ပေးဖို့စီစဉ်တာပါအမေထုတ်ပြန်ချက်နဲ့ပတ်သက်ပြီးတူရကီတရားရေးဝန်ကြီးဘက်ဂီယာဘော့စတက်ကဒီကနေ့မနေ့ပိုင်းမှာ Twitter ကနေဇက်တိုက်လို့ရေးတင်ပါတယ်အခုလို့လွှတ်ပေးတာဟာလူငင်းချမ်းသာခွင့်မဟုတ်ဘဲတတ်မှတ်ချက်တွေနဲ့လွှတ်ပေးတာသာဖြစ်တယ်လို့လည်းသူကသတိပေးထားပါတယ်ဒါဟာလူငင်းချမ်းသာခွင့်မဟုတ်ပါဘူးထိန်းကွက်ကြက်မှတ်တဲ့နည်းနဲ့လွှတ်ပေးပြီးတော့ကြံနေသေးတဲ့ပြစ်ဒဏ်ကိုထောင်ပြင်ပမှာဆက်ကြက်ခံသွားရမှာပါလို့ဝင်းကြီးဘော့စတက်ကတွစ်တာမှာရေးပါတယ်ဒီစီဇန်ဟာအကျဉ်းသားတွေအတွက်သူတို့မိသားစုတွေအတွက် ကျွန်တော်တို့လူထုနဲ့တိုင်းပြည်အတွက်အကျိုးရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့လေတရားရေးဝန်ကြီးကရှိပါတယ်။ထောင်ဒဏ်နှစ်နှစ်အောက်ပဲကျန်တော့တဲ့အကျဉ်းသားတွေတော့မကပြစ်ဒဏ်ရဲ့ထက်ဝက်ကျော်ကိုကြာခံပြီးသားအကျဉ်းသားတွေအနေနဲ့လည်းအယူခံဝင်ခွင့်ရမှာပါ။လူသတ်မှုအကြမ်းဖက်ဝါဒဆိုင်ရာပြစ်မှုမိသားစုတွေနှိမ့်ဆက်ညှဉ်းပန်းမှုဒါမှမဟုတ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ထောင်ချနေသူတွေတော့ဒီအမိန့်ထဲမှာအကျိုးမဝင်ပါဘူး။
ဩစတြေးလျနိုင်ငံမှာခုလုံခွင့်ရဖို့လျှောက်ထားသူတွေကိုထိန်းသိမ်းထားတဲ့ပါပူဝါနယူဂီနီနိုင်ငံမြောက်ပိုင်းကမန်နက်စတွန်မှာရှိတဲ့စခန်းကိုပိတ်ပစ်ဖို့ဩစတြေးလျကသဘောတူလိုက်ပါပြီ။စခန်းပိတ်ပစ်မဲ့အကြောင်းပါပူဝါနယူဂီနီဝန်ကြီးချုပ်ပီတာအိုနီရဲ့ပုဒ်ထုနေ့ကထုတ်ပြန်ချက်မှာကြေညာတာပါ။ဩစတြေးလျလူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးပီတာဒက်ထန်နဲ့မိုရက်စပီစိတ်ကမ်းမြို့မှာဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတာလို့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီစကန်ဟာထင်းထင်းထားသူတွေရဲ့ပုံကွေရွတ်လပ်မှုဆိုင်ရာအခြေခံဥပဒေအခွင့်အရေးကိုချိုးဖောက်နေတာကြောင့်တရားမဝင်ဘူးလို့ပါပူဝါနယူဂီနီနိုင်ငံရဲ့တရားလွှတ်တော်ချုပ်ကဧပြီလမှာဆုံးဖြတ်ထားတာပါထင်းထင်းရေးစကန်ကိုဘရော့ပိတ်မယ်ဆိုတဲ့အချင်းစရာကိုတော့ကြေညာချက်မှာမပါပါဘူးမန်နစ်ထင်းထင်းရေးစကန်မှာလူရှိရာကျော်ကိုထင်းထင်းထားပြီးနောက်ထပ်ရာထောင်ပေါင်းရာပေါင်းများစွာကိုတော့ဒီနော်ရူးကျွန်းကစကန်မှာထင်းထင်းထားပါတယ်ပင်လေဖြတ်ပြီးဩစတြေးလျကိုတွားပြီးတော့ခုံလုံခွင့်ရဖို့ကြိုးစားသူတွေကိုကြားဖြတ်တာစီဩစတြေးလျအစိုးရရဲ့မူဝါဒအရအဲ့ဒါလိုထိမ့်သိမ်းချက်တာပါလူဝင်မှုဝင်ကြီးဒက်ထွန်ရဲ့ဗိုလ်ထုနေ့ထုတ်ပြန်ချက်မှာတော့ဒီအဲ့ဒီမူဝါဒကိုထက်အတည်ပြုထားပြီးမန်နက်စ်ဂျွန်ထိမ့်သိမ်းရေးစကန်ကဘယ်သူကမှဩစတြေးလျမှာအခြေစိုက်ခွင့်ပြုပါမဟုတ်ဘူးလို့အခိုင်အမာပြောထားပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဘူဒူးညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ညပိုင်းကတရုတ်နိုင်ငံမှာရောက်သွားပါပြီ။အခုခီးစဉ်ဟာတရုတ်ဝန်ကြီးချုပ်လီခီချန်းရဲ့ဖိတ်ကြားချက်နဲ့တရုတ်ဝင်နိုင်ငံတော်ခီးစဉ်ဖြစ်သွားတာပါ။ပြီးခဲ့တဲ့နှစ်ဇွန်လတုန်းကပထမကြိမ်ခီးစဉ်ကတော့နိုင်ငံရေးပါတီခေါင်းဆောင်ဖြစ်သွားခဲ့တာပါ။ဩဂုတ်လ18ရက်နေ့ဒီကနေ့မှာစတင်တဲ့၅ရက်ကြာခီးစဉ်တွင်တရုတ်မြန်မာနှစ်နိုင်ငံကြားခီးဆက်ရမျိုးစုံကိုဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဘာတွေဆွေးနွေးကြမယ်ဆိုတာကိုဘယ်ဘက်ကမှအတိအကျတရုတ်ဝင်ထုတ်ပြန်ထားတာမရှိပေမဲ့လည်းထိတ်တန်းကနေပါနေတဲ့ကိစ္စရပ်တွေကတော့ရက်ဆိုင်ထားတဲ့မြေဆုံရေကာတာစီမံကိန်းကိစ္စတရုတ်မြန်မာနယ်စပ်ဒေသကလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စမြမငင်းချမ်းရေးလူငန်းစဉ်ကိစ္စတွေဖြစ်မယ်လို့လေ့လာသူတွေကသုံးသပ်ထားပါတယ်။မြေဆုံဆဲကိစ္စနဲ့ပတ်သက်ပြီးအဖြေတစ်ခုရဖို့အတွက်တရုတ်နိုင်ငံဘက်မှမျှော်လင့်ချက်တွေပိုတိုးလာနေတာကိုတရုတ်နိုင်ငံသတင်းတွေနဲ့အွန်လိုင်းမှတ်ချက်တွေမှာတိတိကျကျတွေ့ကြရပါတယ်။ဒီမြေဆုံဆဲကိစ္စကိုနှစ်နိုင်ငံဆက်ဆံရေးအထူးသဖြင့်စီးပွားကူးသန်းဆက်ဆံရေးမှာအဓိကအတားအဆီးတစ်ခုအဖြစ်တရုတ်ဘက်ကမြင်နေတာပါ။ဤအဝိမျိုးပေါ်မှာတည်ဆောက်မဲ့ရရားလျက်စစ်စီမံကိန်းတွေကိုပြန်ပြီးသုံးသပ်ဖို့အတွက်ကော်မတီတရက်ကိုမြန်မာအစိုးရကမကြသေးခင်ကပဲဖွဲ့ထားပါတယ်။ဒီမှာလောက်ဆော့ဘဲမှာတော့ကော်မတီရဲ့သုံးသပ်ချက်အစီအကစားထွက်လာဖို့ခန့်မှန်းထားပါတယ
်။လောင်စာစီရီတင်လာတဲ့မလေးရှားသင်္ဘောတစ်စင်းဟာအင်္ဂါနေ့တုန်းကပြန်ပြီးဆွဲခံခဲ့ရပြီးအင်ဒိုနီးရှားရေပိုင်နဲ့တည်းခေါ်ဆောင်တာခံခဲ့ရတယ်လို့ဆော့ဘိုင်းသတင်းတွေမှာဖော်ပြခဲ့ကြပါမိ။တကယ်တမ်းမှာတော့ပြန်ပြီးဆွဲခံရတာမဟုတ်ဘဲကော်မတီအတွင်းပြဿနာတွေကြောင့်အခုလိုဖြစ်ခဲ့ပုံရတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဒီစစီလီတာ9သိန်းတင်ဆောင်လာတဲ့ Via Harmony သင်္ဘောဟာမလေးရှားနိုင်ငံတောင်ပိုင်းတန်ကျွန်းဖလဖက်စစ်ကမ်းကနေထွက်ခွာသွားပြီးတော့တရက်အကြာအင်္ဂါနေ့တုန်းကပျောက်သွားတဲ့အကြောင်းမလေးရှားရေကြောင်းအာဏာပိုင်တွေကပြောဆိုခဲ့တာပါ။နောက်ပိုင်းမှာတော့ဒီသင်္ဘောကိုစင်ကာပူနိုင်ငံအနီးကအင်ဒိုနီးရှားဘက်တမ်ကျွန်းကမ်းလွန်ရေပြင်မှာပြန်ရှာတွေ့ခဲ့တာပါ။အခုဖြစ်ရတဲ့နောက်ွယ်မှာကုမ္ပဏီအထွန်းပြဿနာတွေရှိနေပုံရတယ်လို့မလေးရှားပင်လယ်ရေကြောင်းတရားဥပဒေစိုးမိုးရေးဌာနအကြီးအကဲအာမက်ဘူစီခါဟာကပြောဆိုထားပါတယ်။အခုဖြစ်ရမှာဒီအကြမ်းဖက်ဝါဒဆွဲလုပ်ရမျိုးမတွေ့ရတဲ့အကြောင်းလေအဲ့ဒီဌာနကပြောပါတယ်ရှင်
။ UK နိုင်ငံလန်ဒန်မြို့တော်ကမြောက်ကိုရီးယားတန်ယုံရဲ့ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူဟာတောင်ကိုရီးယားနိုင်ငံမှာခိုလုံလိုက်ပြီလို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပုံရိပ်ကောင်းမွန်ဖို့အဓိကတာဝန်ယူလို့ဆောင်ရသူသေးယန်ဟိုးဟာမိသားစုနဲ့တူဆိုးမြို့တော်ကိုရောက်လာပြီလို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရဂျွန်ဂျွန်ဟီကပြောတာပါ။သူတို့ကိုလက်ရှိမှာတော့အစိုးရရဲ့အကာအကွယ်အောက်မှာထားထားတယ်လို့ကျွန်းကသတင်းစာရှင်းလင်းပွဲတွင်သတင်းထုတ်တွေကိုပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်အစိုးရအပေါ်မနှိမ်မြှို့တော့တာရဲ့တောင်ကိုရီးယားကဒီမိုကရေစီကိုရကျင်တာရဲ့သူ့သားသမီးတွေရဲ့အနာဂတ်အတွက်စိုးရိမ်လာရဲ့ကြောင့်ခိုလုံလာတာဖြစ်တယ်လို့သေးကတောင်ကိုရီးယားတာဝန်ရှိသူတွေကိုပြောတဲ့အကြောင်းပြောခွင့်ရကျွန်းကပြောပါတယ်။သေးဟာလန်ဒန်ကမြောက်ကိုရီးယားတန်ယုံမှာတာဝန်ကျနေတာ10နှစ်ရှိပြီဖြစ်ပြီးတောင်ကိုရီးယားဘက်ကဝင်ရောက်ခိုလုံသွားတဲ့အထက်မှာအဆင့်အမြင့်ဆုံးမြောက်ကိုရီးယားတန်တမန်ဖြစ်မယ်လို့ယူဆကြပါတယ်။ တောင်ကိုရီးယားဘက်ခိုလုံသွားတဲ့အဆင့်အမြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူကတော့1998ခုနှစ်ကထွက်ပြေးခိုလုံနဲ့မြောက်ကိုရီးယားအာဏာရအရုပ်သမားပါတီထိပ်တန်းတာဝန်ရှိသူဒူးဖြစ်တဲ့ဟွမ်ဂျန်ယော့ဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုခရိုင်မြောက်ပိုင်းမှာအင်္ဂါနေ့ကစတင်လောင်ကျွမ်းတဲ့တော်မီဟာအချိန်ဟုန်နဲ့ပြန့်နှံ့လာခဲ့ပြီးတဲ့နောက်လူပေါင်း 8,200 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းနေတဲ့ကြားဖို့ကယ်လီဖိုးနီးယားအာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ဒီမီးဘာကြောင့်စပြီးတော့လောင်ခဲ့တဲ့ဆိုတာကိုမိသက်ဌာနအရာရှိတွေမသိကြရသေးပေမဲ့ဒီမီးစပြီးတော့ဒီလောင်ပြီး12နာရီလောက်အကြာမှာဧကပေါင်း 1,000 ခွဲလောက်ကိုမိလောင်ခဲ့ပြီးဖြစ်တဲ့အကြောင်းပြောပါတယ်။မီးတောက်တွေနဲ့မီးခိုးတွေကြောင့် Los Angeles ကနေ Las Vegas ကိုသွားတဲ့အဝေးပြေးလမ်းမကြီးရဲ့အစိတ်ပိုင်းတချို့အပါအဝင်လမ်းမကြီးတွေကိုပိတ်ပစ်ခဲ့ရပါတယ်။လောလောဆယ်မှာမိသက်ဝင်တန်း900လောက်နဲ့မိငိမ့်တက်နိုင်ဖို့ကြိုးစားနေတာပါ။ရာသီဥတုကပူပြင်း6တွေ့ပြီးလေကလည်းတိုက်နေတာကြောင့်မိငိမ့်တက်တဲ့နေရာမှာအခက်အခဲတွေဖြစ်နေရပါတယ်။ကယ်လီဖိုးနီးယားနဲ့ဒီအနောက်ပိုင်းပြည်နယ်တွေမှာတော့အခုလိုပူနွေးတဲ့နေရာဒီကာလတွေအတွင်းမှာတောမီတွေအများလိုလိုလောင်းလို့ရှိပါတယ်ရှင်
။တောင်ဆူဒန်နိုင်ငံကဟိုထိုချန်ဝန်းတစ်ခုထဲမှာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေကိုကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့တွေကတွားပြီးတော့ကူညီဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးဖို့ရှိပါတယ်။ EB သတင်းဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့သတင်းအရတောင်ဆူဒန်တပ်ဖွဲ့တွေဟာထရင်ဟိုတယ်မှာအမေရိကန်နိုင်ငံသားတွေကိုအဓိကပြစ်မှတ်ထားပြီးအကူအညီပေးဝန်ထမ်းတွေကိုလူရဲရိုက်နှက်ပြီးတော့အုပ်စုလိုက်မတရားပြုကျင့်ခဲ့တာပါ။စစ်သားတွေကတပ်ပစ်မယ်လို့လည်းချိန်ချောက်ပြီးအဲ့ဒီအကူအညီပေးဝန်ထမ်းတွေရဲ့ရှေ့မှာပဲဒေသခံသတင်းတော်တူကိုလည်းတပ်ပြခဲ့တယ်လို့ EB ကတွစ်ဆုံဝင်းမြန်းတဲ့မျက်မြင်တွေ့သူတွေကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာလုပ်နေတဲ့အိုလံပစ်အားကစားပွဲစနစ်မြောက်ဒီကနေ့အဓိကအခြေပိုင်းတွေမှာတော့အမျိုးသမီးပြေးခွန်ပြေးပြိုင်ပွဲတွေကိုအများစုလုပ်သွားဖို့ရှိပါတယ်။အလျားခွန်ပြိုင်ပွဲမှာလက်ရှိချန်ပီယံအမေရိကန်ပြေးခွန်ပြေးမယ်ဘရစ်တနီရီးစာသူနဲ့အသင်းပေါ်ဒီယနာဘာဒူလက်တာဆာဗီယာပြေးခွန်ပြေးမယ်အီဗနာစပါနိုဗစ်တို့နဲ့ရှင်ပြန်ရပါမယ်။ဆာဗီယာသူအီဗနာစပါနိုဗစ်ရှာဒီတိမတ်အစောပိုင်းကလုပ်တဲ့ရေချင်းစစ်ပြိုင်ပွဲမှာအကောင်းဆုံးမှတ်တမ်းဝင်ထားသူပါ။စနစ်နေ့ကမီတာ100တို့ပြေးပြိုင်ပွဲမှာရွှေစုရထားတဲ့ဂျမေကာသူအဲလင်းသော့ပစန်ဟာဒီကနေ့ညလုပ်မဲ့မီတာ200ပြိုင်ပွဲမှာနောက်ထပ်ရွှေစုရဖို့မှန်းထားပါတယ်။ဒီကနေ့လုပ်မဲ့အမျိုးသားမီတာ5000အပြေးပြိုင်ပွဲအတွက်မြန်မာအသင်းကကိုစန်းလိုင်ဝင်ပြိုင်မှာဖြစ်ပြီးအမျိုးသမီးမီတာ800မှာမတ်ဆွေလီမြင့်ကဝင်ပြိုင်ပါမယ်။သူတို့နှစ်ယောက်စလုံးဟာ2015ခုနှစ်အရှေ့တောင်အရှာအကစားပြိုင်ပွဲတွေတုန်းကစံချိန်ကောင်းရထားကြသူတွေပါ။အမျိုးသမီးတဲတော်မြင်ဘောလီဘောပြိုင်ပွဲဘိုလူပွဲကတော့ဘရာဇီးလ်နဲ့ဂျာမနီအသင်းတို့ဒီကနေ့ညရှင်းပြန်ကြပါမယ်။ဘရာဇီးလ်အသင်းဟာအမေရိကန်အသင်းကိုအင်္ဂါနေ့ညကအနိုင်ရပြီးဘိုလူပွဲတက်သွားတာပါ။အမျိုးသားစပွဲတွင်တင်းတင်းနှစ်ယောက်တည်းပြိုင်ပွဲဘိုလူပွဲမှာတော့တရုတ်ကကမ္ဘာနံပါတ်၁ကစားသမားမာလောင်းနဲ့သူ့ရဲ့အသင်းပေါ်ဂျန်တို့ဟာဂျပန်အသင်းနဲ့ရှင်ပိုင်ကစားကြဖို့ရှိပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှခင်ပြထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတို့ရဲ့အလက်ပါအရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အကြောင်းကိုကြားကြရမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံဟာဒီတရုတ်နိုင်ငံမြို့တော်ပေကျင်းကိုရောက်ရှိသွားပြီဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့9ရက်ကြာခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံမှဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့လည်းရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။သုံးသပ်သူတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်အငင်းပွားပွဲမြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြမယ်လို့ခန့်မှန်းနေကြပါတယ်။အပြည့်အစုံကိုတော့စုံစမ်းမေးမြန်းထားတဲ့မတ်သိငီထိုက်ကပြောပြပေးမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေခင်ပိုင်းမှာပဲရန်ကုန်မြို့ကနေတရုတ်နိုင်ငံကူမင်းမြို့ကိုတရုတ်လေကြောင်းလိုင်းနဲ့ထွက်ခွာသွားတာဖြစ်ပြီးကူမင်းမြို့ကနေတဆင့်အထူးလေယာဉ်နဲ့မြို့တော်ဘေကျင်းကိုညနေပိုင်းမှာဆက်ရောက်သွားပြီဖြစ်ပါတယ်။ဒီညပိုင်းမှာတော့တွစ်ဆုံဆွေးနွေးမှုတွေမရှိသေးပဲဘေကျင်းမြို့တော်ကကြောက်ရွံ့ထိုင်နိုင်ငံတော်အေဂီဟာမှာညအိတ်ရန်ထားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တရုတ်ဝန်ကြီးချုပ်လီခတ်ချန်းရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်အဖြစ်သွားရောက်တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုးကပြောပါတယ
်။ဒီကတော့ဒီခီးစဉ်ကြီးတစ်ခုလုံးရဲ့အစီအစဉ်ကဟိုသွားတဲ့ရည်ရွယ်ချက်ကတော့နှစ်နိုင်ငံကြားမှာရှိထားပြီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပို့ပြီးတည်တဲ့ခိုင်ပါအောင်အဓိကသွားတာပါ။တည်တဲ့အချိန်မှာအခုကဟိုမတို့လည်းအစိုးရအသစ်အဖွဲ့အသစ်ဒါပေမဲ့ဟိုမတော်တော်စီကအများကြီးပဲလေနိုင်ငံတကာအများကြီးကမှတရုတ်ကတော့လောလောဆယ်တော့အဲဟိုအမောင်းဝင်ကြီးကအရင်ဆုံးသွားလိုက်တာပါအာနောက်တော့နှစ်နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတက်ကောင်းမွန်လုပ်မှာဆိုတဲ့အတွက်ကြောင့်ဒါဟိုချင်းချင်းပြောရင် bilateral visit တသက်ပဲပေါ့လေအစီအစဉ်ကတော့အာနိုင်ငံတိုင်းဝင်ကြီးနဲ့တွေ့မယ်အာတရုတ်ဝင်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင်
ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ပြင်ဆင်သွားသလိုပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါသွားပါတယ်။ နိုင်ငံခြားရေးဝန်ကြီးဌာနကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုကအခုလိုပြောပါတယ
်။နိုင်ငံခြားမှာတော့ပူးပေါင်းဆောင်ရွက်တဲ့စာချုပ်နှစ်ခုတော့လက်မှတ်ထိုးနိုင်အောင်ကြိုးစားသွားတာပဲလေ။အဲဒီစာချုပ်နှစ်ခုကတော့မူလတုန်းကတော့ကွန်လုံတရားနဲ့ပတ်သက်ပြီးတော့တိဆောက်ရေးလားကွန်လုံတရားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းလားမသိဘူးအဲ့တစ်ခုကျ။နောက်တစ်ခုကတော့ရန်ကုန်နဲ့မန္တလေးမှာစေယုံတိဆောက်ဖို့ကိစ္စပါရှင်။အဲ့ဒါနဲ့ပတ်သက်တဲ့နားလည်မှုစာချုပ်ကြောင့်လာတဲ့ပုံမျိုး exchange of note ပေါ့ထိုးမဲ့ဆိုပြီးတော့စီစဉ်နေတာရှိတယ်။ဒါပေမဲ့လောလောဆယ်ဖိထွက်သွားတဲ့အချိန်ဒီအဆင်ပြေလားမပြေလားအမောက်သက်ဆိုင်ရာဌာနဘာမှပြောမသွားဘူး။ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးပါသွားပါတယ်ပြည်ထောင်စုဝန်ကြီး။နောက်လျှက်စစ်စွန့်ရင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်။ပြီးတော့စီမံကိန်းနဲ့ဘာသာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ရှင်။ပြီးတော့ကျွန်တော်တို့ဒုတိယဝန်ကြီးပါပါတယ်။
ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းမှာတော့ဆိုင်းငံ့ထားရတဲ့မြစ်ဆုံရေကတာအရေးအဓိကဆွေးနွေးချမယ့်အကြောင်းအရာဖြစ်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်။အယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံရေကတာစီမံကိန်းကတရုတ်မြန်မာနှစ်နိုင်ငံအတွက်သိက္ခာအရေးပါတဲ့စီမံကိန်းဖြစ်တယ်လို့တရုတ်ကွန်မြူနတီပါတီအာဘော Global Times သတင်းစာကရေးသားပြီးမြစ်ဆုံရေကတာစီမံကိန်းနဲ့ပတ်သက်ပြီးနှစ်ဖက်တို့မကြခင်မှာသဘောတူညီချက်တစ်ခုခုရလာဖို့တရုတ်ပြည်တွင်မျှော်လင့်ချက်တွေတိုးလာတယ်လို့ဖော်ပြပါဗျ။ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာလဲတရုတ်မီဒီယာတွေမှာမြစ်ဆုံဆဲနဲ့ပတ်သက်လို့ခက်ဆိတ်ဆိတ်ရေးသားဖော်ပြခဲ့ကြပါဗျ။မြန်မာအစိုးရဘက်ကလည်းဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲသမရဦးထင်ကျော်ကအယဝတီမြစ်ဆုံမြညာမြေဝန်းရရရဆက်စီမံကိန်းများလေလာစီစစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းလိုက်ပြီးနိုဝင်ဘာလ17ရက်နေ့မှာအစီရင်ခံတင်ပြဖို့ညွှန်ကြားထားပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဌာနပေါမောက်ခဘီရှင်ဟွန်းကတော့မြစ်ဆုံရေကတာကိစ္စမဖြေရှင်းနိုင်ရင်တရုတ်နဲ့မြန်မာနှစ်နိုင်ငံကြားအနာဂတ်စီးပွားရေးဘူးပေါင်းဆောင်ရွက်မှုတွေအတွက်အတားအဆီးတစ်ခုဖြစ်မယ်လို့သုံးသပ်ပါတယ်။အထူးသဖြင့်အခြေခံအဆောက်အုံစီမံကိန်းတွေနဲ့သက်ဆိုင်နေတဲ့တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံဖို့ယုံကြည်ချက်ရော့သွားမယ်လို့ဘာပေါက်ခဘီယာဆိုပါတယ်။မြေဆုံရေကတာအရေးဖြစ်ရှင်းမှုမြန်မာအစိုးရအတွက်နီလန်းသုံးသွယ်ရှိတယ်လို့ဘာပေါက်ခဘီကပြောဆိုပြီးပထမတစ်ချက်ကစီမံကိန်းကိုရောကြီးပေးလုံးဝဖျက်သိမ်းဖို့ဒုတိယနည်းကတော့စီမံကိန်းကိုပြန်လုပ်ခွင့်ပြုဖို့တတိယအချက်ကတော့စီမံကိန်းကိုဖျက်ဒီစီမံကိန်းမှာရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေကိုအယောအစားအနေနဲ့တခြားစီမံကိန်းတွေချပေးဖို့ဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဌာနပေါမောက်ကဘီရှီဟွန်းကတော့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာတော့မြစ်ဆုံရေကတာအရေးဖြည့်ရှင်းချက်တစ်ခုခုထွက်လာမဲ့ပုံမရှိဘူးလို့လည်းပြောဆိုသွားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတားဆီးရေးနဲ့ဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတာစီပိတ်ပင်ရေးစာချုပ်ကိုအတည်ပြုဖို့ကိစ္စရနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကပြည်ထောင်စုလွှတ်တော်မှာရှင်းလင်းတင်ပြလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စမှာတရက်ကြွကြွပါဝင်ခြင်းအပြင်ဆေးဘက်စွမ်းအင်နဲ့စိုက်ပျိုးရေးကဏ္ဍတွေမှာဤပညာပိုင်းဆိုင်ရာအထောက်အကူတွေရရှိမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတကပေးပို့ထားတဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကိုမြန်မာနိုင်ငံမှာအတည်ပြုဝင်ရောက်ရေးကိစ္စနဲ့ပတ်သက်ပြီးဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြည်အောင်စုလွတ်တော်မှာမနေ့ကရှင်းလင်းတင်ပြခဲ့တာပါ။နျူကလ িয়ার လက်နက်ကင်းမဲ့ရေးသဘောထားနဲ့ယက်တီနေတဲ့မြန်မာနိုင်ငံအနေနဲ့ဘာကြောင့်အခုလိုအတည်ပြုဖို့လိုအပ်တာလဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဒေါ်အေးစုကအခုလိုပြောပါတယ်
ကုလသမဂ္ဂထွေထွေညီလာခံမှာလည်းကျမတို့ကဒီလက်နက်ဖြတ်သိမ်းရေးကော်မတီပေါ့အစီအစဉ်တက်မှာလည်းအများအားနျူကလ িয়ার လက်နက်ကင်းမဲ့တဲ့အစုံပဲအာဆီယံအနေနဲ့လည်းတင်တယ်ကျမတို့ကကျမတို့လည်းဒီ disarmament မှာလည်းအများအားနျူကလ িয়ার လက်နက်ပတ်သက်လို့ရှိလို့ရှိရင်တက်တက်ကြွကြွပါဝင်တယ်လေ
နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ် CTBT ကိုမြန်မာနိုင်ငံအနေနဲ့1996ခုနှစ်နိုဝင်ဘာလ25ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လည်းဒီစာချုပ်လက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း183နိုင်ငံထဲက164နိုင်ငံကသာအတည်ပြုပါဝင်ထားပြီးမြန်မာနိုင်ငံအနေနဲ့လည်း CTBT စာချုပ်ကိုအတည်ပြုပါဝင်မယ်ဆိုရင်ငင်းချက်နဲ့ရည်ရွယ်ချက်နဲ့အမှုမှုစွမ်းရင်သုံးဆွဲရေးကဏ္ဍတွေမှာအထောက်အကူဖြစ်မယ်လို့လည်းဒေါ်ရေးစုကအခုလိုပြောပါတယ
်ကျမတို့ကတနည်းတလားဒီစာချုပ်အသက်ဝင်လာလို့ရှိလို့ရှိရင်တော့နျူကလ িয়ার ပညာကိုဒီစေပညာပဲသုံးတာတို့ကျမဆက်ပြောစိုက်ပျိုးရေးသုံးတာတို့သုတေသနလုပ်ငန်းတွေသုံးတာတို့အဲ့ဒီလုပ်ငန်းတွေမှာကျမတို့အသုံးခွင့်ရလာမှာပေါ့လေဟိုလျှက်စစ်လည်းအလိုပဲလျှက်စစ်စွမ်းအားထုတ်တာလည်းအဲ့ဒီဘက်တီလည်းသုံးခွင့်ရမှာပေါ့
လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုန်းကတော့အရင်စစ်အစိုးရဟာနျူကလ ியர் လက်နက်ထုတ်လုပ်ဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဆွဆဲမှုတွေထွက်ပေါ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုစန့်ခြင်းပြီးနျူကလ ியர் ပုံစံသက်ဖောက်ခွဲတာတွေမစ်ဆိုင်းတို့ကြီးပြစ်လွတ်စမ်းသပ်တာတွေလှုပ်ဆောင်နေတဲ့မြောက်ကိုရီးယားနိုင်ငံကိုလည်းအဲ့ဒီအချိန်ကစစ်အစိုးရထိတ်တန့်ကောင်းဆောင်တူဦးဖြစ်တဲ့ဗိုလ်ချုပ်ကြီးသူရရွှေမန်ဦးဆောင်တဲ့အဖွဲ2008ခုနှစ်တုန်းကတောရောက်ခဲ့ပါသေးတယ်။တက်မတော်အရာရှိအောင်တူဦးဖြစ်တဲ့ဗိုလ်မှူးအောင်အောင်လင်းထုတ်ကအခုလိုသုံးသပ်ပြောဆိုပါရယ်
။ဗမာနိုင်ငံကဒီဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့အတွက်ကြောင့်မို့နျူကလ ியர் လုံခြုံမှုဟာအင်တာမအရေးကြီးပါတယ်။နျူကလ ியர் လုံခြုံမှုတက်ဖို့မရှိဘဲနဲ့တော့ဒီနျူကလ ியர் နဲ့ပတ်သက်ပြီးတော့မှလုပ်ဖို့ဆိုတဲ့ဥစ္စာတော်တော်လေးအခြေယူရမယ့်အနေအထားမျိုးဖြစ်ပါလေ။အချိန်တစ်ခါတုန်းကပေါ့လေဒီနျူကလ ியர் ကိုကမှစစ်တပ်အနေနဲ့စစ်ဆိုးရတဲ့အခါဒီရွေချက်ကတော့ဒီစစ်သူတည်တနာတို့ဒီစွိုင်းကိစ္စတို့ဒီမှာပြောပင်ပြောတော့ညာကြံလေ။တကယ်ကြည့်နောက်ကွယ်ကရည်ရွယ်ချက်ကဥပမာမြောက်ကိုရီးယားကဲ့သို့သူတို့ရည်ရွယ်ချက်မျိုးရှိရပါတယ
်။နျူကလ ியர் လက်နက်ပိုင်ဆိုင်တဲ့နိုင်ငံ44နိုင်ငံအနေနဲ့နျူကလ ியர் လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကိုလက်မှတ်ရေးထိုးအတည်ပြုဝင်ရောက်လာမှသာဒီစာချုပ်အသက်ဝင်လာမှာဖြစ်ပါတယ်။အဲဒီလိုနိုင်ငံတွေအနေနဲ့စာချုပ်ကိုအတည်ပြုပါဝင်လာရေးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာမိသားစုနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာပါရှင်အခုတော့ဥပဒေစိုးမိုးရေးနဲ့မှုခင်ကြဆင်းရေးဆိုင်ရာရဲတွေရဲ့ဆောင်ရွက်ချက်အကြောင်းလွှတ်တော်မှဆွေးနွေးခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။တရားဥပဒေစိုးမိုးရေးမှုခင်ကြဆင်းရေးတွေအတွက်ပြည်သူရဲတွေအနေနဲ့ဒီထက်ထိထိရရောက်လှုပ်ဆောင်နိုင်ဖို့လိုအပ်သေးတယ်လို့ဒီကနေ့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်။အစိုးရတဲ့အနေနဲ့အဂတိလိုက်စားမှုကိုမတိုက်ဖြစ်နိုင်သေးသမျှမှုခင်ကြဆင်းဖို့လှုပ်ဆောင်မှုဟာထိရောက်နိုင်မှာမဟုတ်တာကြောင့်ထိရောက်စွာကင်တွယ်ဖို့တောင်းဆိုလိုက်ကြပါတယ်။ဒါအပြင်တိုက်ငယ်မတိုင်းမှုတွေနဲ့ပတ်သက်လို့အမြင့်ဆုံးပြည်ထန်တည်ထန်ထိပေးဖို့နဲ့ရာဇဝတ်မှုတွေကိုဆက်ခါဆက်ခါကျွလွန်နေသူများကိုပြင်းပြင်းထန်ထန်အရေးယူဖို့တွန်းဆုတ်မနေပဲဥပဒေတွေပြင်ဆင်ဖြစ်ဆက်ပေးဖို့တောင်းဆိုလိုက်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခတ်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်သူ့လွတ်တော်မှာလက်ရှိတရားဥပဒေစိုးမိုးနိုင်ဖို့မှုခွင်းကြဆင်းရေးကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့အစိုးရကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်နှင်းသက်ကတိုက်တွန်းခဲ့တာမှာအခြားသောလွတ်တော်ကိုယ်စားလှယ်အသီးသီးကလည်းအခုလိုအစိုးရကိုထောက်ပြတောင်းဆိုမှုတွေလုပ်ခဲ့ကြတာပါလက်ရှိမှုခွင်းကြဆင်းဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်နေတာမှန်ပေမဲ့ပြည်သူတွေပူးပေါင်းပါဝင်ပြီးသတင်းတိုင်ကြားပေးခဲ့ရင်လည်းအာဂရိလိုက်စားတဲ့ဝန်ထမ်းတွေကနေသတင်းတွေပေါက်ကြားမှုရှိနေတာကြောင့်တကယ်တရခံတွေမှာလွတ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကတင်ပြမှုတွေရှိခဲ့ပါတယ်အစိုးရအသည့်အနေနဲ့အာဂရိလိုက်စားမှုကိုမတိုက်ဖြတ်နိုင်သေးသမျှမှုခွင်းကြဆင်းဖို့လှုပ်ဆောင်မှုဟာထိရောက်နိုင်မှာမဟုတ်တာကြောင့်အာဂရိလိုက်စားမှုတွေကိုထိထိရောက်ရောက်အရေးယူပေးဖို့ထီးလင်းလွတ်တော်ကိုယ်စားလှယ်ဦးမြတ်လင်းဦးကတသက်တွေနဲ့တကွတင်ပြလာခဲ့ပါတယ်အစိုးရအသည့်လက်ထက်မှာလည်းအာဂရိလိုက်စားသူတွေရှိနေသေးတယ်လို့ခုလိုပြောဆိုခဲ့ပါတယ
်ယခုအပြောင်းလဲကာလမှာပြုရင်ပြောင်းလဲမှုလမ်းစဉ်တော့ကိုလိုက်ပါလာတဲ့လူတွေရှိသလိုယခင်အတိုင်းပဲကိုရာထူးလုတ်ပင်ခွင့်ကိုအသုံးချပြီးအာဂရိလက်စားလိုတဲ့ဝန်ထမ်းတွေကလည်းပဲဓုနယ်ဒီပဲဖြစ်ပါတယ်အဲ့ဒါဒီကိုထိထိရောက်ရောက်အရေးယူနိုင်မှသာလျှင်မှုခင်းများကြဆင်းတယ်မှာဖြစ်တယ်လို့ယူဆမိပါတယ်မှုခင်းအတော်များများမှာတက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေပါဝင်ပတ်သက်နေတာကိုတွေ့ရပြီးဓုစရိုက်သမားတွေဟာလည်းပြည့်မှုကျူးလွန်ဖို့အတွက်အတင်ရဲလာတာကိုတွေ့နေရပါတယ်ဒီလိုပုံစံမျိုးတွေဟာနိုင်ငံနဲ့အဝမ်းမှာဖြစ်နေတယ်လို့ကျွန်တော်အနေနဲ့တင်ပြဆွေးနွေးလိုပါတယ်
မှုခင်းကြဆင်းရေးအတွက်အဓိကလှုပ်ဆောင်ပေးတဲ့ရဲဝင်တန်းတွေကိုဂုံတိတ်ခါအတွက်ဝန်ထမ်းလစာခန်းစားခွင့်နဲ့စုပေးထံပေးစနစ်တွေကိုတေချာတိကျစွာထားပေးဖို့အစိုးရကိုတင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။လက်တလောဖြစ်ပွားမှုတွေများလာတဲ့တပ်ငယ်မတိမ်းမှုနဲ့ပတ်သက်ပြီးအမြင့်ဆုံးပြစ်ဒဏ်တေဒဏ်ပေးဖို့အစိုးရကိုတောင်းဆိုခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းဥပဒေပြဋ္ဌာန်းနိုင်ဖို့လှုပ်ဆောင်သွားဖို့ထီးထိုင်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကခုလိုတောင်းဆိုခဲ့ပါတယ်
။ထောင်နာတစ်ချိန်ကြာဘူးသူဟာနောက်တကအလားတူပြစ်မှုထပ်မံကျူးလွန်ရင်ပုံမှန်ပြစ်ဒဏ်နဲ့ပိုချမှတ်တင်ပါတယ်။ဒါကိုလည်းမှုခင်းကြစီရဲ့အတွက်ဥပဒေပြင်ဆင်တဲ့လို့အကြံပြုလိုပါတယ်။တပ်ငယ်မတိမ်းမှုသူများကိုပြုကျင့်ခံရတဲ့ကလေးငယ်ရဲ့အသက်အရွယ်လိုက်ပြေခံကိုပြစ်ဒဏ်ချမှတ်တင်တယ်လို့အကြံပြုလိုပါတယ်။အသက်10နှစ်ရောက်ကလေးဆိုရင်တေဒဏ်သုံးဖို့ထောင်နာ20အသက်10နှစ်မှ10နှစ်ကြားဆိုရင်ထောင်နာ15နှစ်အသက်10နှစ်မှ16နှစ်ကြားဆိုရင်ထောင်နာ10နှစ်စသဖြင့်ရှောက်ရမရှိကင်းလုခွင့်မရှိငွေနာမပေးရဆိုပြီးပြင်းပြင်းထန်ထန်အပြစ်ဒဏ်ပေးသင့်ပါတယ်။ယခုလွတ်တော်တက်တန်းတွေမှာတက်ငယ်ပရိမှုများကိုကြီးလေးတဲ့ပြစ်မှာချမှတ်နိုင်ရင်ကျွန်တော်တို့မိတ်ဆွေကိုယ်စားလှယ်များနဲ့ဥပဒေကျွမ်းကျင်သူများကိုတိုက်တွန်းလိုပါတယ်
။မှုခင်းကြဆင်းဖို့လှုပ်ဆောင်တာမှာအမှုတွေကိုစီရင်တဲ့တရားရုံးတွေရဲ့အချိန်ကြာမြင့်မှုတရားရေးဝန်ထမ်းတွေရဲ့ချမှတ်တည်စေဥပဒေတွေကိုမကျင့်သုံးဘဲကြောသားရင်သားခွဲကစီရင်ချက်ချမှုတွေကိုလည်းပပျောက်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့တင်ပြတာတွေရှိခဲ့ပါတယ်။ဒီပြင်ရဲဝန်ထမ်းမလုံလောက်မှုကိုလည်းအပြေရှားဖို့တင်ပြခဲ့တာလည်းရှိပါတယ်။ဒီအပေါ်မှာပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကတော့အခုလိုပြန်လည်ဖြေကြားခဲ့ပါတယ်။
ကျွန်တော်တို့ရက်တရင်းများမှတက်ဆိုင်ရနေမီရဲစခန်းများတို့လည်း2016ခုနှစ်မေလမှာစတင်ပြီးအင်အားဖြည့်တင်းမှုများလည်း ဆောင်ရွက်လေ့ရှိကြောင်းတင်ပြပါတယ်2016ခုနှစ်မေလ1ရက်နေ့မှာစ၍မူကင်းကြဆင်းရေးလုပ်ငန်းများကိုကြိုတင်ကာကွယ်မှုနှင့်ပတ်သက်တဲ့အမှုအများဆုံးအဓိကထားစုံစမ်းဖော်ထုတ်ဖန်ဆီးရရှိပြီးမူကင်းကြဆင်းရေးကိုလည်းလေ့နေထားဆောင်ရွက်လေ့ရှိပါတယ
်ဘုကြောင့်ဆိုကအခရီးတရားကင်းစင်နိုင်ဖို့အရေးယူဆောင်ရွက်နေကြောင်းရဲဝင်နိုင်မလုံလောက်မှုတို့ကိုလည်းဖြည့်ဆည်းဆောင်ရွက်နေကြောင်းကိုဖြည့်ရှင်းပြောဆိုခဲ့ပေမယ့်အခရီးလိုက်စားမှုအတွက်ဘလို့အရေးယူဆောင်ရွက်နေတယ်လဲဘလောက်အရေးယူထားတယ်လဲဆိုတာနဲ့တက်ငယ်မနှိမ်မှုနဲ့ပတ်သက်ပြီးအမြင့်ဆုံးပြစ်ဒဏ်ပေးဖို့တောင်းဆိုမှုတွေအတွက်ကတော့တိတိကျကျပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူးဒီအဆိုဟာလည်းလွှတ်တော်မှမှတ်တမ်းအနေနဲ့သာထားဖို့လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံမှာမူရစ်ဆေးဝါးများအစမတန်ပေါများနေမှုလူတက်မှုမဒိမ့်မှုတက်ငယ်မဒိမ့်မှုနဲ့လူကုန်ကူးမှုစတဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေဟာတစ်နှစ်ထက်တစ်နှစ်ပိုမိုများပြားလာနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကတော့ထောက်ပြနေကြပါတယ်ရှင
် VOA မြန်မာပိုင်းသတင်းတော်အမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အိုလံပစ်ပြိုင်ပွဲကျင်းပအနေနဲ့ရီယိုဒီဂျနေရိုမြို့ရဲ့ယဉ်ကျေးမှုအကြောင်းလေးကိုတင်ပြပေးပါမယ်2016နွေရာသီအိုလံပစ်ပြိုင်ပွဲတွေကိုရီယိုဒီဂျနေရိုမြို့မှာကျင်းပဖို့ရွေးချယ်ခဲ့တဲ့အကြောင်းရင်းတွေအများအပြားရှိပါတယ်။ကမ္ဘာယဉ်ကျေးမှုအမွေအနှစ်တွေအများအပြားတည်ရှိတဲ့တောင်အမေရိကတိုက်နိုင်ငံတစ်ခုမှာအိုလံပစ်ပြိုင်ပွဲကျင်းပတာကတော့ဒါပထမဦးဆုံးအကြိမ်ပါ။ဒီလိုယဉ်ကျေးမှုကျွဲဝတဲ့ဘရာဇီးနိုင်ငံရဲ့လပတဲ့ကမ်းခြေတွေကနေရီယိုညတည်ဝင်လှုပ်ရှားမှုတွေနဲ့ယဉ်ကျေးမှုပေါင်းစုံရာရီယိုမြို့အကြောင်း VOA က Jeff Sricor ရဲ့သတင်းပေးပို့ချက်ကိုမကင်ဖြူထွေးကပြောပြပေးမှာပါရှင်
။ Olympic အားကစားပြိုင်ပွဲတွေကျင်းပနေတဲ့ Rio de Janeiro မြို့ဟာကမ္ဘာပေါ်မှာထူးခြားခြားစိတ်ဝင်စားစရာတွေအများကြီးရှိတဲ့နေရာတစ်ခုဖြစ်တာကြောင့်အားကစားပွဲတွေနားတဲ့ကြားချိန်တွေမှာလည်းသွားလာကြည့်ကြည့်စရာတွေကအများကြီးပါ။ပထမဆုံးကမ္ဘာကျော်ကိုဘာကမ္နာကမ်းခြေကိုသွားမယ်ဆိုရင်တော့ကမ်းဆက်မှာအေးအေးလူလူလမ်းလျှောက်ရင်းနဲ့တိတ်လာတဲ့ရွှေခင်းတွေကိုခံစားနိုင်ပါတယ်။ဒါမှမဟုတ်ရင်လည်းတငယ်ချင်းတွေနဲ့စုပြီးဘောလုံးကမ်းခြေကမ်းလို့ရပါတယ်။နေနေပို့ပြီးတော့ဆက်ဆက်ပြပြကစားခြင်းနဲ့ဆိုရင်တော့တောင်ပြင်ပေါ်မှာအုပ်စုလိုက်ဗောလီဘောကစားကြတဲ့အဖွဲ့တွေနဲ့ရောပြီးတော့ကစားလို့ရပါသေးတယ်။ဗိုက်စားတယ်ဆိုရင်လည်းမခက်ပါဘူး။လမ်းတစ်လျှောက်မှာနေ့လယ်စာစားလို့ရတဲ့ဆိုင်တွေကြီးပဲမို့တစ်ဆိုင်ဆိုင်မှာဝင်စားရင်းနဲ့အခုလို live ဂီတနဲ့ဖျော်ပြတာကိုလည်းခံစားကြရမှာပါ။ဈေးဝယ်ခြင်းနဲ့ဆိုရင်လည်းကမ်းခြေမှာဈေးရောက်တဲ့သူတွေကနေရာတိုင်းမှာရှိပါတယ်။ Vinicius Card နဲ့မိသားစုကဒီအရင်နှစ်ကျုံးကဘရာဇီးနိုင်ငံကိုကမ္ဘာဖလားဘောလုံးပွဲကြီးကိုလာခဲ့ကြရင်ကဒီနိုင်ငံကိုသဘောကျလွန်းတာကြောင့်ဒီနှစ်မှာလည်းဒီနယူးယောက်ဒီအိုလံပစ်ပွဲတော်အတွက်ဘယ်လ်ဂျီယံနိုင်ငံကနေထပ်ပြီးတော့လာခဲ့ကြတာပါ
Rio is fantastic city of course we are the Olympics
Rio ကအင်မတန်ဆွဲဆောင်မှုရှိတဲ့မြို့ပါအိုလံပစ်ကဆွဲဆောင်နေတာတော့အမှန်ပေါ့ဗျာဒါပေမဲ့ဒီပွဲတစ်ခုတည်းကြောင့်တော့မဟုတ်ပါဘူးစားတော့ဆိုင်ကောင်းကောင်းနေနဲ့တေးဂီတတွေကိုခံစားနိုင်တယ်လို့လူပေါင်းစုံနဲ့လည်းတွေ့နိုင်ပါတယ်ခုချိန်ကတော့ကမ္ဘာအနှံ့ကလူတွေရောက်နေရေမို့ဗျာကျွန်တော်ကတော့သိကြိုက်ပါတယ်
Rio de Janeiro မြို့ဟာညဘက်မှာပိုပြီးတော့တက်ဝင်လှုပ်ရှားတဲ့မြို့လည်းဖြစ်ပါတယ်။ပေါ်တူဂီတွေနေခဲ့တဲ့လာပါရက်ကွက်ဟောင်းဟာဆိုရင်တော့ညဘက်ကိုရောက်ရင်ဘားဆိုင်တွေသချင်းတန်တွေမျိုးစုံနဲ့စီကားနေတာပါ။ဆက်ရှိရာစုကကာရိုကာမြစ်ကနေစန်တာထရက်ဆာတောင်ကုန်းပေါ်အထီးကိုရေတည်ပြီးတဲ့တူးမြောင်းဟာဆိုရင်လေ Rio မြို့ရဲ့အထင်ကရဖြစ်ပြီးအခုချိန်မှာတော့တည်ရထားပြီးတဲ့တရားဖြစ်နေပါတယ်။ဒီညမှာတော့ Rio ရဲ့လမ်းမတွေပေါ်ထီအောင်ပျော်ပွဲကျင်းပတဲ့သူတွေပြည့်စုံနေပြီးဘောလုံးဝါဒနာရှင်တွေကလည်းဘောလုံးပွဲကြည့်ကြပါတယ်။ Nick Brown ကတော့မယာမီမြို့ကနေလာကြည့်တဲ့ဘရာဇီးနယ်ဘွားအမေရိကန်နိုင်ငံသားတယောက်ပါ
။ Just the general vibe, you know, everyone's just so happy and so cheerful and seeing people from all over the world, you know, like
ကြည့်လိုက်ရင်လူတွေအားလုံးကပျော်နေကြတာပါပဲ။ကမ္ဘာအနှံ့ကလူတွေကိုတွေ့ရမှာပါ။တကယ်ကိုစီစီလုံးလုံးရှိပြီးမိတ်ဆွေတွေဖြစ်သွားကြတယ်လေ။အားလုံးအထူးထူးပျော်ပွဲတွေတက်လိုက်ကြစူးစမ်းလိုက်ကြနဲ့အရာရာတိုင်းကတိတ်ကိုပြောစရာကောင်းပါတယ
်။ရီယိုမြို့ရဲ့ညအလှကိုခန်းစားတဲ့အခါဘရာဇီးနိုင်ငံရဲ့စံပါအခဆစ်စစ်မပိုင်ရင်လည်းတပီးပြေဆုံးနိုင်ပါဘူး။ကာရီယိုကာဒီချမ်းမဆိုင်ကိုတွားရင်တော့လူလူကြွတ်ကြွတ်ဒီဂီတာတန်တွေနဲ့ဒီဂီတာစီးချက်နဲ့အတူပိုလို့တောင်မှမြည်ကြွနေတဲ့စံပါအခကိုလည်းခန်းစားနိုင်ပါတယ်။ရီယိုအိုလံပစ်ပွဲဟာကိုနှစ်သက်ရာအားကစားပြိုင်ပွဲတွေအစုံကြီးရတဲ့အပြင်ကိုစားချင်တာလူချင်တာတွေအကုန်ရနိုင်တဲ့နေရာပဲဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စင်တာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ခွဲဝေခံစားမယ်မညာနိုးအချိုးအစားလေမြန်မာနိုင်ငံအတွက်ကအင်မတန်မှနည်းတယ်ပေါ့နော်။အဲ့ဒီအပေါ်မှာလဲ
ဝါရင်သတင်းစာစရာကြီးဦးကျော်ရင်မြင့်ဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့အရင်ဆုံးဒီအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့လူတွေအထူးစိတ်ဝင်စားနေကြတဲ့အင်တာနက်ဂိမ်းတစ်အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့လူမှုကွန်ရက်ပေါ်ကစာတစောင်အကြောင်းကမ္ဘာ့ဘဏ်ချေးငွေအကြောင်းတွေကိုနားဆင်ကြရမှာပါမအိမ်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင်
မနက်ကမှပိုကီမွန်အကောင်ဖန်းတဲ့ဂိမ်းနဲ့ပတ်သက်လို့အရင်တစ်ပတ်ကတော့အခုတစ်ပတ်မှာပါနိုင်ငံပိုင်သတင်းစာတွေနဲ့ပုဂ္ဂလိကသတင်းစာတွေမှာဖော်ပြနေကြတာတွေ့ရပါတယ်။ပိုကီမွန်စတော့ပ်တွေနဲ့ပတ်သက်လို့လူများပြားဟာစိတ်ဝင်စားတွားရောက်ပြီးတော့စုဝေးနေတာကိုတွေ့ရပါတယ်။ဒီပိုကီမွန် Go ဂိမ်းကစားနည်းဟာမြန်မာပြည်ဟူသားမကတကဘာလုံးကိုပါဖန်ဆားတဲ့ဂိမ်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာလည်းလူတော်တော်များများပိုကီမွန်ဂိမ်းကစားနေကြပြီးအစိုးရကတောင်ဒီဂိမ်းကစားခဲ့ရင်ကြုံတွေ့နိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့သတိပေးရတဲ့အထိဖြစ်နေရတာပါမြန်မာနိုင်ငံမှာဒီဂိမ်းကစားနေတဲ့အနေအထားကိုအိန္ဒိယထိုင်းနိုင်ငံဘက်ကသတင်းသမားတွေကအစလှမ်းပြီးတော့စုံစမ်းမေးမြန်းတာမျိုးရှိတယ်လို့မြန်မာသတင်းတောက်တယောက်ကပြောပါတယ်နောက်ထပ်တင်ပြမယ့်အကြောင်းအရာကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလမ်းဘေးဈေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လိုက်လံကြည့်ရှုစုံစမ်းစနဲနာပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တာကြောင့်ဒီလိုရေးသားလိုက်တဲ့ပေါ်လမ်းဘေးဈေးတွေကြားမှာအတော်အသင့်ရိုက်ခတ်မှုတွေရှိခဲ့ပါတယ်။စီပင်ဝင်နှန်းနေတဲ့လမ်းဘေးဈေးတွေကြားခောက်ရိုးကျိုးနေတဲ့လက်ပေးလက်ယူကိစ္စတွေလမ်းအကျပ်တဲ့ကိစ္စတွေကတိုက်ရိုက်တက်ဆိုင်နေတာကြောင့်ဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာအလုံးကစိတ်ဝင်စားဖြစ်နေကြတဲ့အတွက်သတင်းမီဒီယာတွေပေါ်မှာလည်းဒီကိစ္စကိုဦးစားပေးရေးသားခဲ့ကြတာပါ။အဲ့ဒီသတင်းနဲ့ပတ်သက်လို့အဓိကဘယ်လိုပြုပြင်ဆောင်ရွက်မလဲဆိုတာကစိတ်ဝင်စားစရာနောက်ဆက်တွဲသတင်းဖြစ်နေတယ်လို့မြန်မာသတင်းသိပ္ပံကျောင်းကတင်နန်းမှုဦးစင်ဝင်းကအခုလိုပြောပြပါဗျ။ဟ
ောနော်မျိုးတော်ဝင်ကတမျိုးပြောလိုက်တဲ့ဟာကတကယ်ပဲလှုပ်ခတ်သွားတယ်။ဒါရန်ကုန်မှာအဓိကကြတဲ့အကြောင်းလည်းဖြစ်နိုင်မလားပေါ့နော်။အဲ့ဒီပုံမှာမယုံရဲသေးတဲ့အခြေအနေလည်းရှိနေတာပေါ့။ဘာဖြစ်လို့လဲဆိုတော့ဒီလိုရှိနေတဲ့ဒီပြည်သူတွေကိစ္စဆိုတာကကျွန်တော်တို့သိတဲ့အတိုင်းပဲကြားလာနေမပေါင်းမများစွာတော့နော်ဒီလိုပဲဖြစ်နေတာအဲဒီကအချက်တချာတာမှုကလည်းအကြီးကြီးပဲဖြစ်နေတာဒါကလျှို့ဝှက်တဲ့ကိစ္စမဟုတ်တော့ဟိုတရားမမှုဆိုပေမဲ့ဒါပေမဲ့အဲ့ဒီဟာကိုဘယ်သူမှဖြေရှင်းဖို့မကြိုးစားခဲ့ကြဘူးအကုန်လုံးရဲ့ဒီမှာအကျိုးစီးပွားတွေရှိတယ်အဲ့ဒါတရားနေပြီးတော့ဟိုပေါင်းစားကြတယ်ငွေဒါပေလိုက်ယူရဖြစ်ထုံးနေကြတယ်အဲ့မှာလေလမ်းမကြီးတော်ရဲ့ရက်ပြည့်ရေးဆိုတဲ့ဟာကရှိသေးတာနော်အဲ့တော့အဲ့ဒီဟာကိုဘလို့စနစ်တကျဖြည့်ရှင်းမလဲပေါ့ဖြည့်ရှင်းမလဲဒါအခုလိုကြိုးစားတာတော့ကျွန်တော်အမြင်အဖြစ်ကောင်းတယ်ဒါပေမဲ့လေခုနပြောတဲ့တကယ်လက်တွေ့ပေါ့အဲ့ဒီဟာကိုအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့ဟာနော်အဲ့ဒီဟာကပုံပြီးဒီကကြမှာတယ
်နောက်တစ်ခုကတော့ရေကြီးရေရှမ်းဖြစ်နေတဲ့ဒေတာတွေကပြည်သူတွေရဲ့အတန်မဲ့ဖြစ်ပါတယ်ပုံမှန်မဟုတ်တဲ့ရေးကြီးမှုအတွက်တတိပေးချက်တွေကိုတခြားနိုင်ငံတွေမှာလို့အစိုးရဘက်ကထိထိရဲရောက်ထုတ်ပြန်တာအကာအကွယ်ပေးမှုတွေမလုပ်နိုင်တာကိုဝေဖန်နေကြပြီးထုံးစံအတိုင်းအရက်ဖက်လူမှုအဖွဲ့အစည်းတွေကပဲဝိုင်းဝန်းကူညီဖြည့်ရှင်းနေကြပြီးစနစ်ကြတဲ့အကူအညီမျိုးကိုအစိုးရဘက်ကဥဆောင်လုပ်ပေးတယ်လို့လူမှုကွန်ရက်မီဒီယာတွေပေါ်မှာထောက်ပြနေကြပါတယ်။နောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့အခုရက်ပိုင်းလွတ်တော်ကနေဝန်တန်းလစာအတွက်ကမ္ဘာ့ဘဏ်ကနေငွေချေးမယ်ဆိုတဲ့သတင်းကြောင့်အစိုးရတဲ့လက်ထက်မှာလစာတွေများတိုးမလားဆိုပြီးတော့ဝန်ထမ်းတွေကမှမျှော်လင့်နေကြပါတယ်။ဒီသတင်းမှန်သတင်းသမားတွေကလိုက်လံစုံစမ်းရမှာတော့လစာငွေတိုးဖို့မဟုတ်ဘဲလက်ရှိပေးနေတဲ့လစာတွေကိုဆက်ပြီးတော့ပေးဖို့သာဖြစ်တယ်လို့យေတာကြပါတယ်။ဒ ီတရင်ကိုလိုက်လံစုံစမ်းရေးသားခဲ့သူအေယဝရီတရင်ဌာနကမတ်ကျော်စုမုံကအခုလိုရှင်းပြပါဗျာ။ဒီ
ကျပိုင်းပင်းကြီးကပေါ့ဒီဝိုင်ပင်းမှာလို့ရှင်းပြရတာဒီလိုပေါ့နော်။ဘဝတန်ရနေပြီးတော့ဒီမှာကိုရကဖန်တရားချီးပြီးတော့ဟိုဘတ်ဂျက်လုံးဝကျနေတဲ့ဟာတွေကိုဖြည့်ဆည်းပေးမယ်ဆိုပြီးတော့ဒီလွတ်တော်မှာဆွေးနွေးကြတဲ့ဟာလေးတွေကထူးခြားမှုရှိတယ်လေ။အဲ့ဒါကဘာဖြစ်လို့လဲဆိုတော့ဒီတန်လေတွေကခလိုရေးကြလဲဆိုတော့ဒီဒီမှာဗန်ချင်းငွေနဲ့ဟိုပညာရေးဝန်ထမ်းတွေဝန်ထမ်းတွေပေါ့နော်အကုန်ဒီဆေးရဝန်ထမ်းတွေရဲ့အကုန်လောက်ပါတွေကိုခစားခွင့်တွေတွေ့ပြီးမယ်ဆိုပြီးတော့ဒီကပေါ်ပြတာတွေလည်းတွေ့ရတယ်။အဲ့တော့အဲ့ဒီဟာကဟုတ်လားမဟုတ်လားဆိုတော့လည်းဟိုဝန်ထမ်းတွေကရဲစေဝါးကြတယ်လေ။ဒီမှာဆောင်ရမ်းနေမှာရှိရဝန်ထမ်းများသူကဒီလိုပြစ်တက်လာပြီးခဲ့တဲ့ဟိုကလောက်ပါနှုံးတာတွန်းလာမလို့လားဆိုတော့စောင့်ကြည့်နားထောင်နေကြတာဟိုအဲ့ဒီကိစ္စလေးကိုဒီလွတ်တော်မှာပြန်ပြီးဆွေးနွေးတဲ့အခါကျတော့အဲ့မှာဒါလည်းနားလည်မှုတွေမှနေရာဖြစ်ပြီးတော့အာဒီဘတ်ဂျက်ပေါ့နော်ဒီရှော့မှုလုံးဝကြာနေရနိုင်ငံရဲ့ဘတ်ဂျက်ကိုရှော့မှုအတွက်ကိုအာတနည်းအားဖြင့်ဒီဝေါ်ဘန်ကနေဆိုချိနဲ့ဝေအဲဒီစန်းတရားလေးကနေပြီးတော့အော်ဒီဝန်ထမ်းလာပါတွေကိုအရင်ကကိုပြင်မယ်ဆိုတဲ့သဘောကိုပြောလိုက်တာအဲအဲ့ဒီဟာလေးကြာရှင်းကြတယ်ဆိုတဲ့ဟာလေးကတော့နည်းနည်းလေးသူစိတ်ဝင်စားတဲ့ပုံလေးဖြစ်တာပေါ့လေဒီရဲ့အဖက်ပေါ့
နောက်ဆုံးအနေနဲ့အခုဒီဘက်မှာရေးကြည့်မှုကဲဆယ်ရေးတွားရောက်လုပ်ငန်းလှုပ်ဆောင်နေသူတွေရဲ့အကြောင်းနောက်ပြီးတော့ညဉ့်ညံရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်မင်းကွန်ပြောဆိုတဲ့တဲ့ရင်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်စတာတွေကိုမီဒီယာတွေပေါ်မှာကြေကြေပြန့်ပြန့်ရေးသားဖော်ပြနေကြတယ်ဆိုတာကိုသိကြရင်ဒီကုန်းချုပ်လိုက်ပ
ါမယ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြေဆုံရှစ်ရေးဘလို့ဆုံးဖြတ်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်ခီးစဉ်အတွင်းမှာမြေဆုံတာတမန်စီမံကိန်းပြန်လည်စတင်နိုင်ရေးအတွက်ရလကောင်ထွက်ပေါ်လာလိမ့်မယ်လို့တရုတ်တို့ဘက်ကမျှော်လင့်နေကြပါတယ်မြန်မာတွေဘက်ကရောဘလို့သဘောထားကြမလဲဘလို့ဆုံးဖြတ်တင်တယ်လဲဆိုတာကိုတရုတ်ပြည်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စိုးဝိုင်းတည်င်းစာစရာကြီးဦးကျော်ရင်မြင့်တို့နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါရရှင
်ကျွန်တော်ဒီကနေ့ဆရာတော်ဆရာမကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်မြန်မာနိုင်ငံအစိုးရအဖွဲ့ရမှာအနာအစည်းဆုံးပုဂ္ဂိုလ်လို့သတ်မှတ်ခြင်းခံရတဲ့ရောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုခီးသွားမှာဖြစ်ပါတယ်ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလေးဖြစ်ပါတယ်။အပြင်းထန်ကန့်ကွက်ခဲ့ကြတယ်။စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုတော့အမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးက။အစိုးရကောင်ကိုသူတို့ထင်ချင်စဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကျင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဒါသဘောထားလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဆုံးကျွန်တော်အဲ့ဒါကိုသိချင်ပါတယ်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မြင့်ထင်ပါလားခင်ဗျာ
အများစုကတော့တိတ်ထဲထဲဝင်ဝင်တော့သိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဦးထွန်းလွင်တို့ဒေါက်တာဒေဝီတန်းစင်တို့လို့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသက်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကသုံးသက်ထားတယ်။ဒါကတော့ပြည်သူလူထုကဆရာဦးထွန်းလွင်တို့ဒေါ်ဒီဝူတန်းစင်တို့ရဲ့ပရိသတ်အများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့ဟိုတိတိချာချာမသိဘူးလို့တော့ပြောလို့မရပါခင်ဗျာ။ဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်ွက်ကြတာလို့မြင်ပါတယ
်။ဟုတ်ကဲ့သဘာဝပတ်ဝန်းကျင်အဖြစ်တော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့ဒီကြပါရဒါမဲ့စီးပွားရေးအများဆုံးကိုတော့လူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွန့်အင်လူအချက်အတွက်တစိဒေသအဖြစ်ထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ဘက်ကထောက်ပြတာလည်းတွေးလာရပါတယ်ဆရာကိုင်းတို့မြန်မာတွေရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါအောင
်အဲဟုတ်ကဲ့နားလည်ကြပါတယ်ဗျဟိုခွဲဝေခံစားမယ်မှညာတို့အချို့အစားလည်းမြန်မာနိုင်ငံအတွက်ကအင်မတန်မှနဲတယ်ပေါ့နော်အဲ့ဒီအပေါ်မှာလဲသိပြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ
်ဟုတ်ကဲ့
အကျိုးအမြတ်ခုံးဝေခံစားမှုလဲနည်းတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသည့်တော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာလှကျော်စောရဲ့သဘောထားလဲသိကြပါတယ်ဒီကိစ္စမှာ
ကျွန်မကတော့ဟိုပြည်သူလူထုကိုအပြစ်မတင်ကြဘူးဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့တရားစာတပ်ပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဘမပြည်မှာတလောက်ဝင်ငွေတွေရခဲ့ရတာနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအနေအောက်မှာဘမပြည်သူတွေကတော်ရုံတန်ရုံမယုံနိုင်တော့ပါဘူး။ အဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာပေးချရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံနိုင် NLD အစိုးရကတက်လာပြီးတဲ့နောက်သူတို့အနေနဲ့အခုကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြညာမြဝန်းဆိုပြီးတော့သူကအဲ့လိုနာမည်ကြီးနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူလူနားလည်နိုင်စွာရှိမှာပါကျမတို့ပြည်သူလူကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာကျော်မြင့်အဲ့တော့အခုလောလောဆယ်မှာအဲ့ဒီတော်တော်ကဒေါက်တာကျော်စိုးပြောတဲ့အစိုးရကဖွဲ့စည်းပေးထားတဲ့ကော်မတီလားကော်မရှင်လားအဲ့ဒီရဲ့အခြေအနေကဘလောက်များစီရပါပြီလေခင်ဗျာအဲ့ဒီရဲ့အဖြေကဘယ်တော့ပေါ်ထွက်လာနိုင်မလဲမျောလင်းနိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ကြတယ်ဖွဲ့ထားတရားကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုတည်းလည်းပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီ committee ဖွဲ့လိုက်တာကိုလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ဗျာ
ခုကနှခါ lebron ကိစ္စမှာအဒေါန်ဆန်းစုကြည်ကိုရင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒီကံတွေကတော့သိမကြည့်နိုင်ကြဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်လဲလို့ဆရာသုံးသပ်မိပါလဲဆရာ
ဟုတ်ကဲ့အကျင်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်အရောဒေါန်ဆန်းစုကြည်သုံးသပ်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်ထဲဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်မျှတတဲ့အခြေအနေမျိုးမှာရှိပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ဂရိကဝတ်တည်ရမယ်ဆိုတဲ့အမြင်မျိုးပတ်သက်နေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာကိုမြစ်ဆုံစီမံကိန်းကိုလည်းဒေါန်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတချိန်ကအစိုးရကျင်းတည်ခဲ့တဲ့ဂရိကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားစီချင်ပါတယ်ဥပဒေကြောင်းမှာအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ရည်မပြည့်တဲ့လူတွေကိုချော့မော့ချင်းကြောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင်းအရတရားဝင်ရလားဆိုတာမျိုးပေါ့လေဒါမျိုးကိုတော့စုစဉ်းစားမယ်ဆိုလို့ရှိရင်တော့မြစ်ဆုံကိစ္စအဖြေရမယ်လို့ညွှန်လင့်ပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့အကုန်လုံးရဲ့အကြံပြင်းတရုတ်ပေါ်မှာထားရှိတဲ့သဘောဟာအတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကြတဲ့ကသူတို့ဟာမြန်မာနိုင်ငံမှာစစ်အစိုးရဆက်ဆိုးရှေအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်းယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကောအမှန်တရားသိရတဲ့အခါမှာပြေပြောက်နိုင်မဲ့အခြေအနေရှိပါရဲ့လို့ဒေါ်လာကျော်စောတရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြေလည်မှုဒါမြန်မာဖြစ်လာဖို့အတွက
်ဟိုကျမကတော့ဒီလိုမြင်နေဦးကျော်စံလားဟိုတရုတ်အနေနဲ့သူ့သူသွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအငဲငယ်များပြိပခါတွေရှိရဲ့ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလို့မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျခင်ဗျကြားလားမသိဘူးပါကစ္စတန်ကဒီသင်းမောရေနဲ့စိတ်ခံဆောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်သတ်ပစ်တာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လဲဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုရီးရှို့ပြစ်တာကျမတို့ဗမာပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမယ်ဒီလိုကန်းကောင်မလုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ဟိုယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလဲတယ်။ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေနော်ဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မလို့သူတို့နားလဲနိုင်တယ်။စာနာနိုင်တယ်။အဲ့တော့ဗမာပြည်သူတွေဘာတွေကိုမချေနှက်နေတာလဲ။ဘာတွေကိုခံစားနေရတယ်လဲ။ဘာတွေဘက်မှာထိခိုက်နေတယ်။ဘာတွေဘက်မှာပါလေကြောင်းကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တဖြည်းဖြည်းရှာပြီးတော့တဖြည်းဖြည်းစနိုင်တဲ့ဘက်ကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျကြောက်ဖြူဘက်မှာမာဒီကျွန်းတို့ဘာတို့မှာတရုတ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးဝင်ပြီးတော့ဒေသခံလူစုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင် တဖြည်းဖြည်းကြိုးစားပြီးလုပ်ပြီးသွားလိုက်တယ်လို့ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တဖြည်းဖြည်းတူးဝင်လာနေတဲ့တရုတ်ရဲ့တူးဝင်လာမှုကရောရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောတော့တော့ခါခါသီးသီးတွေ့ခဲ့ရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘောသဘောထားသူရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာတယ်လို့ထင်ပါလားဆရာကြားမိပါလား
ကျွန်တော်ဒီကလောက်ထိတော့ဟိုဒေတာကန်ကြီးရဲ့သဘောထားကသိမပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလွန်တိတာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လည်းသူ့ဘက်ကပြောင်းနေတယ်လို့ကျွန်တော်တော့မကြားမိပါဘူးအဲ့တော့ဒေတာကန်ကြီးကလည်းအခုထိတော့တရုတ်ဘက်မှာသဘောထားပြောင်းတာမတွေ့သေးပါဘူးဗျရခိုင်နဲ့မှမကပါဘူးအဲဟိုထပ်ပါတော့ပိတ်ကျင်းကြကောင်းပဲမှာပဲဖြစ်ဖြစ်လက်ပရောင်းမှာပဲဖြစ်ဖြစ်ဒေတာကန်ကြီးရဲ့သဘောထားပြောင်းတာတော့ကျွန်တော်မကြားပါဘူး
အနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရပြုစုနေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contract ကတရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့ကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူတို့ကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူတို့အကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်အဲ့ဒီအခြေအနေကိုပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
NLD ကတချင်ကပွင့်လင်းမြင်လာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတာလေအခုထိတော့အဲ့ဒီတုန်းကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပွင့်ပွင့်လင်းလင်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတော့တန်တရားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာပေါ့လေဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလိုပါဘူး။အဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရာဝင်နေတုန်းပါပဲအဲ့ဒီတုန်းကလက်မှတ်ထိုးသူတွေကလူထုကိုကိုစားပြုသလားဆိုတာတော့အဲ့ဒီတုန်းကအုပ်ချုပ်ရေးအစိုးရကထိုးခဲ့တာပါပဲဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာရီကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါအောင်ဆန်းစုရဲ့ဒီခီးစဉ်အတွင်းမှာအတိကမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ကလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းနေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးရပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်အလက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွက်ဒါတရုတ်ကိုလည်းသူကပြောရရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပရောင်းကော်မရှင်တော့လိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကဗမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နိုင်ငံတစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခရီးစဉ်ကအ
ဲကျွန်တော်ကတော့ဒေါန်ဆတ်စုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြေဆုံကသူ့အတွက်လည်းအဓိကတော့မကြပါဘူး။သူမြေဆုံကိုလက်လျှော့လိုက်မယ်ဆိုရင်သူအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးဖြူဖြူရနိုင်ပါလိမ့်မယ်။တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းအဝေးကြီးကားလမ်းတွေယထာလမ်းတွေပိုင်လိုင်းတွေပင်လယ်စိတ်ကမ်းတွေဒါတွေနဲ့မြေဆုံနဲ့တရုတ်ဘက်ကလေလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါတယ်ဗ
ျတော်ရရှိမြခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပွင့်လင်းမြင်သာရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြားရင်းဂရုပါအစည်းအဝေးကိုဒီမှရင်ဒီကုန်းချုပ်လိုက်ပါရစေခင်ဗျာကျေးဇူးတင်ပါတယ်
ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုကြာတာပရိနဲ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင
်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါတယ်ရှင် VOA တော်ရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကိုစာရေးဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ် Rio Olympic ပြိုင်ပွဲမှာ American ရေကူးအားကစားသမား Michael Phelps ဟာအိုလံပစ်ပြိုင်ပွဲသက်တမ်းတစ်လျှောက်ရွှေတစိမ့်23ခုနဲ့အများဆုံးစံချိန်တင်နိုင်ခဲ့ပြီးဂျမေကာနိုင်ငံသားယူဆိန်ဘို့ဟာမီတာ100ပြေးခုံပြပြိုင်ပွဲမှာ3ချိန်စစ်တိုက်ဘူးဆွဲပြီးဘယ်သူမှမလုံနိုင်ခဲ့တဲ့စံချိန်တစ်ခုကိုတင်နိုင်ခဲ့ပါတယ်။တချိန်ထဲမှာပဲကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကလည်းအာဂျင်တီးနားနဲ့ပြန်ကစားဖို့ဆုံးဖြတ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုအခုတစ်ပတ်မှာကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဘရဇိုးနိုင်ငံမှာကျင်းပနေတဲ့2016 Rio Olympic အားကစားပြိုင်ပွဲမှာတော့ Olympic နဲ့ကမ္ဘာစံချိန်80ကျော်တင်နိုင်ခဲ့ပြီးတော့ပြိုင်ပွဲမှာစုတစိတ်အများဆုံးရထားတဲ့ American နိုင်ငံကတော့ရေကူးနဲ့ဂျွမ်းမားပြိုင်ပွဲတွေမှာရွှေတစိတ်တွေအတော်များများယူနိုင်ခဲ့ပါတယ်။ American ရေကူးအားကစားသမား Michael Phelps ကတော့အမျိုးသားမီတာ104မျိုးကူးနဲ့လိပ်ပြာကူးပြိုင်ပွဲတွေမှာရွှေတစိတ်တွေယူနိုင်ခဲ့သလိုမီတာ400လက်ဆင့်ကန်4မျိုးကူးမီတာ400နဲ့မီတာ800လက်ဆင့်ကန်အလွတ်ကူးပြိုင်ပွဲတွေမှာရွှေစိတ်5ခုထပ်ယူနိုင်ခဲ့ပါတယ်။ဒါကြောင့်သူဟာအိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်ရွှေစိတ်23ခုနဲ့အများဆုံးစံချိန်တင်နိုင်ခဲ့ပါတယ်။ဒီကုန်ပြပြိုင်ပွဲမှာတော့ဂျမေကာနိုင်ငံသားယူဆိန်ဘို့ဟာမြို့သားမီတာ100အပြည့်ပြိုင်ပွဲမှာဘူးဆွဲပြီးတော့ရွှေစိတ်ရသွားပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့နောက်ဆုံးဖိုင်နယ်မှာအမေရိကန်က Justin Gatlin ကတာထွက်ကောင်းခဲ့ပေမဲ့နောက်ပိုင်းမှာဘို့ကကျော်တက်သွားပြီးတော့ 9.81 စက္ကန့်နဲ့ဘို့ကအနိုင်ရသွားခဲ့တာပါ။ဒါကြောင့်ဘို့ဟာအရင်ကပဲအပြည့်သမားမှမလုံနိုင်ခဲ့တဲ့အိုလံပစ်မီတာ100ပြိုင်ပွဲကို3ချိန်စက်တိုက်ဘူးဆွဲနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
I came out here to prove to the world that I'm the greatest and that's what I did and I'm proud of myself and the execution
ကျွန်တော်ကအကောင်းဆုံးပြေခုံပြေအားကစားသမားဆိုတာကိုပြသဖို့တက်တည်ပြဖို့အတွက်ဒီပြိုင်ပွဲကိုဝင်ခဲ့တာပါပြီးတော့တက်တည်လည်းပြနိုင်ခဲ့ပါတယ်ဒီလိုလုပ်နိုင်ခဲ့တဲ့အတွက်လည်းကျွန်တော်ဂုဏ်ယူပါတယ်ပျော်လဲပျော်ပါတယ
်တင်းနစ်ပြိုင်ပွဲမှာတော့အမျိုးသားတဦးချင်းပြိုင်ပွဲမှာဗြိတိန်က Andy Murray ကအာဂျင်တီးနားကဟွန်မာတင်ဒယ်ပေါ်ထရိုကို6-5 6-6 6-5နဲ့အနိုင်ရပြီးတော့အိုလံပစ်ရွှေစိတ်ကို၂ချိန်ဆက်တိုက်အနိုင်ရသွားပြီးမြို့သမီးဘက်မှာတော့ပေါ်တိုရီကိုကမော်နီကာပြူရစ်ကဂျမနီကအန်ဂျလစ်ကာဗာကိုနိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။ခေါက်သီးပြိုင်ပွဲမှာတော့ဗြိတိန်ကဂျက်စတင်ရိုးစ်ကရွှေစိတ်ရသွားပြီးဆွီဒင်ကဟန်ရစ်ဂျန်ဆန်ကဒုတိယအမေရိကန်ကမက်ကိုချာကတတိယရပါခဲ့ပါတယ်။ညာအားကစားပြိုင်ပွဲတွေမှာဓာတ်မစ္စည်းသုံးဆွဲတဲ့သူတွေကိုပြိုင်ပွဲကနေရာသပံထုတ်ပယ်ဖို့နိုင်ငံတကာအိုလံပစ်ကော်မတီကတောင်းဆိုလိုက်ပါတယ်။ IOC အနေနဲ့ဓာတ်မစ္စည်းသုံးတဲ့သူတွေကိုရာသပံထုတ်ပယ်နိုင်အောင်ဆက်ကြိုးပမ်းသွားမယ်လို့ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာဩဂတ်လ23ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း IOC အဖွဲ့ရဲ့ပြောခွင့်ရ Mark Adams ကပြောလိုက်ပါတယ်
။ He still believes in lifetime bans and would like to push towards that.We've tried now on a couple of occasions.
IOC Okta Thomas Peck ကရာသပံထုတ်ပယ်တဲ့နယ်လို့လက်ခံထားဆဲပဲဖြစ်ပြီးအဲဒီလိုလုံနိုင်အောင်ဆက်ပြီးကြိုးပမ်းသွားမှာပါ။ကျွန်တော်တို့ဘက်ကကြိုးပမ်းတာတွေရှိခဲ့ပါတယ်။ဒါပေမဲ့အားကစားဆိုင်ရာငြင်းပေါမှုတွေကိုဖြည့်ဆင်းပေးနေတဲ့အနုညာတာခုံရုံးကတော့ကျွန်တော်တို့လောက်ပြင်းပြထန်တဲ့အရေးယူတာမလုပ်ချင်ပါဘူး။ဥပဒေကြောင်အရကျွန်တော်တို့မလုံနိုင်တာကိုလည်းနားလဲပါတယ်။ဒါပေမဲ့လည်းဒါမစ်စီသုံးဆွဲတဲ့ပြစ်မှုအတွေ့ရာသပံထုတ်ပယ်နိုင်အောင်တွန်းတော့မှာပါ။
ချိန်ထဲမှာပဲနိုင်ငံတကာပြေးခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကလည်းအမေရိကန်ပြေးသမား Justin Gatlin အနေနဲ့အိုလံပစ်ပြိုင်ပွဲမှာမပါဝင်သင့်ဘူးလို့သူ့အနေနဲ့ယူဆနေတော့မှဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် The issue about Justin Gatlin is in a way is clear for me. I can't change my view on that. But he is eligible to compete. And
Justin Gatlin ကိစ္စကကျွန်တော်တို့ရှင်းပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ရဲ့သဘောထားမပြောင်းလဲပါဘူးသူအနေနဲ့ရှင်ပြိုင်ခွင့်ရှိပြီးသူကလည်းတခြားအားကစားသမားတွေပေါ်ပြုမှုဆက်ဆံတယ်လို့ပဲစီမင်းစည်းကမ်းတွေနဲ့အညီဆက်ဆံသွားရမှာဖြစ်ပါတယ
်။ Gatlin ဟာတားမစ်ဆေးသုံးဆွဲတာကြောင့် 2001 မှာပထမတစ်ကြိမ်နှစ်နှစ်ပယ်ခံခဲ့ရပြီးတော့ 2006 ခုနှစ်မှာတစ်ခါတားမစ်ဆေးသုံးတာကြောင့် 4 နှစ်ပယ်ခံခဲ့ရပါတယ်။ဒီလိုထုတ်ပယ်ခံခဲ့ရတာကြောင့်နိုင်ငံတကာပြေးခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကလည်းသူ့ကိုရာသပံထုတ်ပယ်ဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
။Go, go, go, arigato, go, go, go.
ဘောလုံးသတင်းတွေဘက်ကိုဆက်ရရင်တော့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီတစ်ပတ်မှာစတင်လိုက်ပြီးတော့ချန်ပီယံလက်စတာစီးတီးအသင်းပွဲဥဒ္ဒမှာပဲဟောက်စီးတီးအသင်းကိုနှကိုးတကိုးနဲ့ရှုံးသွားပါတယ်။မန်စီးတီးနဲ့ဆန်ဒါလန်ပွဲမှာတော့မန်စီးတီးကနှကိုးတကိုးနဲ့နိုင်ပါတယ်။မန်စီးတီးနီးပြဂေါ်ဒီအိုလာကတော့သူတို့ထိုက်ထိုက်တန်တန်နိုင်တာလို့ပြောပါတယ
်။ But the first game is for the first game is so many 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 good things I didn't expect to see. I want to be honest.Because this is the first time we're together but
ပထမပွဲမှာပဲကောင်းတာတွေတော်တော်များများတွေ့ခဲ့ရပါတယ်။ဒါကပထမပွဲဆိုတော့ကျွန်တော်အနေနဲ့ထင်တော့မထင်ဘူးဗျ။တကယ်လို့ကျွန်တော်တို့ကစားတာမကောင်းရင်မကောင်းဘူးလို့ကျွန်တော်အရင်ဆုံးပြောမှာပါ။ဒါပေမဲ့လည်းဒီပွဲကတော့ထိုက်ထိုက်တန်တန်နိုင်တာပါ။စိတ်ဓာတ်ကြောင့်ပါ
။ဒီပတ်အတွင်းနောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတစ်ခုကတော့ဘာစလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကအာဂျင်တီးနားအသင်းမှာပြန်ကစားမယ်လို့ကြေညာလိုက်တာပါ။မက်ဆီကသူ့အနေနဲ့အာဂျင်တီးနားအသင်းမှာပြန်ကစားပြီးတော့အသင်းကိုကူညီပေးခြင်းတယ်လို့တောက်ကြနေကကြီးညာချက်ထုတ်လိုက်ပါတယ်အာဂျင်တီးနားအသင်းနဲ့ပြန်ကစားမဲ့အပေါ်မှာဘာစလိုနာနီးပြအန်ရီကေကလည်းကြိုဆိုလိုက်ပါတယ
် Para mí ver a Messi jugar a fútbol es siempre una muy buena noticia Sea con la camiseta que sea con la del Barça ya lo puedo hacer cada día disfrutarlo
Messi ကစားတော့ကိုတွေ့ရတာကျွန်တော်တို့တော့ဝမ်းသာစရာတင်ပါဘယ်အသင်းတွေပဲကစားကစားပါဘာစီလိုနာဝတ်စုံတွေကတော့ကျွန်တော်အနေနဲ့နေတိုင်းကိုကြည့်နိုင်ပါတယ်နိုင်ငံလူရေးစင်အသင်းတွေဆိုတဲ့အတူတူပါပဲဘာလို့လဲဆိုတော့အာဂျင်တီးနားအသင်းကသူ့အတွက်အရေးကြီးပါတယ်။ဘောလုံးလောကတစ်ခုလုံးအတွက်ဆိုရင်တော့သတင်းကောင်းပါဗျာ
။ပြီးခဲ့တဲ့နှစ်တရာပြည့်ကိုပါအမေရိကဖလားမှာချီလီကိုရှုံးပြီးတဲ့နောက်မက်ဆီကသူ့အာဂျင်တီးနားအသင်းကနေအနားယူပြီးလို့ကြေညာခဲ့တာပါ။မက်ဆီကအခုလိုအာဂျင်တီးနားအသင်းမှာပြန်ကစားမယ်ဆိုတာကြောင့်အာဂျင်တီးနားပရိသတ်တွေလည်းအတော်လေးကိုပျော်နေကြပါတယ်။ဒါပေမဲ့မက်ဆီတယောက်ထင်းနေတော့မရပဲသူ့ကိုပံ့ပိုးပေးမဲ့လူလိုတယ်လို့လည်းတချို့ကပြောကြပါတယ်။ဆိုတော့မက်ဆီအနေနဲ့အာဂျင်တီးနားနဲ့အတူသူမျှော်မှန်းထားတဲ့နိုင်ငံတကာဆုဖလားရအောင်လုံးနိုင်မလားဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA တင်နက်ဆံမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ကျမတို့ကြာသပတေးနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 30 နဲ့ 40 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်
နိုင်ငံတော်နိုင်ငံပုဂ္ဂိုလ်နိုင်ငံကြီးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ညပိုင်းကတရုတ်နိုင်ငံမှာရောက်သွားပါပြီ။အခုခီးစဉ်ဟာတရုတ်ဝန်ကြီးချုပ်လီခေချန်းရဲ့ဖိတ်ကြားချက်နဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်ဖြစ်သွားတာပါ။ပြီးခဲ့တဲ့နှစ်ဆွန်လတုန်းကပထမတစ်ကြိမ်ခီးစဉ်ကတော့နိုင်ငံရေးပါတီခေါင်းဆောင်ဖြစ်သွားခဲ့တာပါ။ဩဂုတ်လ18ရက်နေ့ဒီကနေ့စတင်တဲ့9ရက်ကြာခီးစဉ်တွင်တရုတ်မြန်မာနိုင်ငံကြားခီးဆက်ရမျိုးစုံကိုဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။အဓိကအရေးကြီးဆုံးကိစ္စကတော့မြေဆုံဆွဲကိစ္စဖြစ်မှာပါ။ဒီမြေဆုံဆွဲကိစ္စကိုနိုင်ငံဆက်ဆံရေးအထူးသဖြင့်စီးပွားကူးသန်းဆက်ဆံရေးမှာအဓိကအတားအဆီးတစ်ခုအဖြစ်တရုတ်ဘက်ကမြင်နေပါတယ်။ UK နိုင်ငံလန်ဒန်မြို့တော်ကမြောက်ကိုရီးယားတန်ယုံရဲ့ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူဟာတောင်ကိုရီးယားနိုင်ငံမှာခေါ်လွန်လိုက်ပြီးလို့ပြည်내ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပုံရိပ်ကောင်းမွန်ဖို့အဓိကတာဝန်ယူလို့ဆောင်ရသူထဲယန်းဟိုဟာမိသားစုနဲ့တူဆိုးမျိုးတော်ကိုရောက်လာပြီးလို့ပြည်내ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရကျွန်ဂျွန်ဟီကပြောပါတယ်။သူတို့ကိုလက်ရှိမှာတော့အစိုးရရဲ့အကာအကွယ်အောက်မှာထားထားတယ်လို့ဂျွန်ကသတင်းစာရှင်းလင်းပွဲအတွင်းသတင်းထုတ်တွေကိုပြောပါတယ်။ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုအတွက်ရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်ရဲ့ဖြစ်အီရန်ကနေဒီကနေ့ထပ်ထွက်ပါတယ်။ဟာမီတန်လေဒက်စကန်ကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သွေးကြွတွေကိုပိတ်မထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ပထမချင်းလေကြောင်းတိုက်ခိုက်မှုကတော့ IS အဖွဲ့အပြင်ဂျီယဝါဒီဖြစ်တဲ့ El Nusra တပ်ဦးလို့ရင်ကားသိကြတဲ့ Jabhat Fateh al-Sham အဖွဲ့ကလည်းပိတ်မထားတိုက်ခိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာတာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတအစ်ကိုပြည်သူတွေရွေးချယ်ဖို့အသုံးလာတော့မလို့တဲ့အချိန်မှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ဦးဆောင်မှုပိုင်းမှာအပြောင်းအလဲတွေလုပ်လိုက်ပါတယ်။တူရကီနိုင်ငံမှာထောင်ချနေသူတွေကပြစ်ဒဏ်2နှစ်အောက်ဆက်ပြီးကြာခံမှုကြံသေးသူအကျဉ်းသား 38,000 ကိုလွတ်ပေးဖို့စီစဉ်နေပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမိန့်ကြေညာချက်တစ်ခုထဲမှာအကျဉ်းသားတွေလွတ်ပေးမယ့်ကိစ္စပါလာတာပါ။အာဏာသိမ်းမှုမှာပါဝင်ပတ်သက်တဲ့ဆိုပြီးဖမ်းထားသူတွေကိုထားဖို့ထောင်ချတွေကိုလွတ်ပေးဖို့စီစဉ်တာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါရှင်။ဒီညာအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ဒါရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.